ICIJ လို့ခေါ်တဲ့နိုင်ငံတကာစုံစမ်းထောက်လှမ်ရေးသတင်းတောင်များအဖွဲ့ကထုတ်ပြန်လိုက်တဲ့ပနားမပေပါစ်လို့ခေါ်တဲ့အစီရင်ခံစာကြီးအပေါ်ချက်ချင်းတုံ့ပြန်မှုအနေနဲ့ပိုင်ဆိုင်မှုတွေကိုလျော့ဝှက်ထားပြီးဝင်ငွေကွန်ပေးဆောင်မှုရှောင်ရှားနိုင်ဖို့ပြည်ပမှာဗန်စင်းနဲ့ဖွင့်လှစ်ထားကြတဲ့ချမ်းသာကျော်ဝသူတွေအာဏာရှိကြသူတွေနဲ့ကမ္ဘာနာမည်ကြီးပုဂ္ဂိုလ်တွေကိုအေးအေးယူနိုင်ဖို့လိုက်လံစုံစမ်းစစ်ဆေးမယ်လို့ကမ္ဘာတဝန်းရှိအစိုးရတွေကအလေးနဲ့ပြောကြားလိုက်ကြပါတယ်။ကိုဘသူဖြစ်တယ်ဆိုတာကိုဖုံးကွယ်လို့သူတွေအတွက်ပြည်ပနိုင်ငံအများပြားမှာကုမ္ပဏီအတုတွေလျော့ဝှက်တည်ထောင်ပေးတဲ့လုပ်ငန်းဟာအင်မတန်လွယ်ကူတာကိုတွေ့ရှိရကြောင်းဒါဟာသူတို့ရဲ့ငွေတွေကိုဖုံးကွယ်ဖို့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်း Transparency International လို့ခေါ်တဲ့နိုင်ငံတကာအကျင့်ပြတ်ချဆမှုတပ်ဖြတ်ရေးအဖွဲ့ကမက်ဂီမာဖီကပြောပါတယ်အခုလိုထုတ်ဖော်ကြေညာချက်တွေကိုရုရှားအစိုးရကပြစ်တင်ရှုံချလိုက်ပြီးအချက်အလက်အများစုဟာသမ္မတဗလာဒီမီပူတင်ကိုအဓိကပြစ်မှတ်ထားတယ်လို့ပြောကြလိုက်ပါတယ်ဒါအပြင်ပနားမနိုင်ငံအခြေစိုက်မိုဆက်ဖွန်ဆေကာဥပဒေအကျိုးဆောင်အဖွဲ့ထံကပေါက်ကြားခဲ့တဲ့စာရွက်စာတမ်းပေါင်း17တန်းခွဲကျော်ကိုစစ်စစ်ရာမှာအမေရိကန်နိုင်ငံရေးဌာနနဲ့ CIA ဗဟိုထောင်လိုင်းရေးဌာနကအရာရှိဟောင်းတွေကကူညီခဲ့တယ်လို့လည်းရုရှားအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်အဲ့ဒီအစီအခံစာအရသမ္မတပူတင်နဲ့အပေါင်းပါတွေဟာနှစ်ပေါင်းများစွာအတွင်းပြည်ပမှာဖွင့်ထားတဲ့ဗန်စင်းတွေကတဆင့်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးကိုရွှေ့ပြောင်းခဲ့ကြတယ်လို့အစီအခံစာမှာဖော်ပြထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝါရှာရီဖ်ရဲ့မိသားစုကတော့ပြည်ပမှာဖွင့်ထားတဲ့ကုမ္ပဏီတွေနဲ့နေရာပိုင်ဆိုင်မှုတွေကိုကာကွယ်ပြောဆိုခဲ့ပြီးအခုလိုစီးပွားရေးလုပ်ကိုင်ရာမှာပြစ်မှုကျူးလွန်ခြင်းမရှိကြောင်းညှင်းဆိုခဲ့ကြပါတယ်။